တမိုင်းတွင်ကျင်းရမဲ့အမေရိကန်သမ္မတရွေးကောက်ပွဲအနိုင်ရခဲ့သူဘရက်အိုဘားမားကိုလက်ရှိသမ္မတဂျော့ဂျ်ဘုရှ်ကလည်းအောင်မြင်မှုအတွက်ဂုဏ်ယူကြောင်းပြောကြားခဲ့ပါတယ်။မစ္စတာအိုဘားမားသမ္မတတာဝန်မယူခင်ဆက်ကြားကာလမှာဘုရှ်အစိုးရအနေနဲ့တာဝန်အကူအပြောင်းကိုချောချောမွေ့ဖြစ်အောင်မစ္စတာအိုဘားမားနဲ့အနီးကပ်ဆက်ဆံသွားမယ်လို့လည်းသမ္မတဘုရှ်ကကြေညာပေးခဲ့တာပါ။ဒီအကြောင်းတွေကိုတော့ VOA သတင်းတောက်မိုက်ကယ်ဘူးမန်းကဘလို့သတင်းပေးပို့ထားတယ်လဲဆိုတာမတ်စုမြတ်မွန်ကဆက်ပြီးပြောပြပေးပါအောင်ရှင်။
အင်္ဂါနေ့ကသမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကဘဲရက်အိုဘားမားအနိုင်ရသွားပြီဆိုတာသိရပြီးမကြခင်မှာပဲသမ္မတဘုရှ်ကမစ္စတာအိုဘားမားကိုရောရွေးကောက်ပွဲမှာအရင်းနှိမ်သွားတဲ့ Republican အမတ် John McCain ကိုပါတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပါတယ်ဗုဒ္ဓဟူးနေ့မနေ့ပိုင်းရောက်လာတဲ့အခါမှာတော့သမ္မတဘုရှ်ကအင်ဘူရောဝင်းတဲ့ကနှင်းစီပန်းချန်ထဲမှာမစ္စတာအိုဘားမားရဲ့အောင်မြင်မှုနဲ့ပတ်သက်လို့မိန့်ခွန်းပြောခဲ့ပါတယ
် No matter how they cast their ballots All Americans can be proud of the history that was made yesterday. Across the country, citizens voted in large numbers. They showed a watching world the vitality of America's democracy.
American တွေအနေနဲ့မဲတွေကိုဘလို့ပဲပေးခဲ့ပြီးခဲ့အင်္ဂါနေ့ကတမိုင်းတွင်ရစ်တဲ့ဖြစ်ရကိုတော့ပြည်သူတွေအားလုံးဂုဏ်ယူနိုင်ပါတယ်။နိုင်ငံတော်ပြည်သူတွေအများအများမဲပေးခဲ့ကြပါတယ်။ American Democracy စနစ်ရဲ့အားကောင်းမှုပို့ပြီးတော့ကောင်းမွန်ပြည်စုံနဲ့စီလုံးမှုရှိတယ်ဆိုတာကိုစောင့်ကြည့်နေကြတဲ့ကမ္ဘာကိုအမေရိကန်ပြည်သူတွေပြသခဲ့ကြပါတယ်။အမေရိကန်ရဲ့အောင်မြင်မှု၊စူးစမ်းအားထုတ်မှု၊အကောင်းမြင်မှုကျွန်တော်တို့တိုင်းပြည်မှာဟိုးအရင်တည်းကပေးခဲ့တဲ့ဂရီကဝတ်တွေအပေါ်ယုံကြည်မှုတွေအားလုံးကိုကိုးစားပြုတဲ့သမ္မတကိုပြည်သူတွေရွေးချယ်ခဲ့ကြပါပြီ
။1950နဲ့60ပြည်လွန်နှစ်တွေတုန်းကအမေရိကန်မှာဖြစ်ခဲ့တဲ့အသားအရောင်ခွဲခြားမှုပပျောက်ရေးအရသာတန်းတူအခွင့်အရေးရရှိရေးလှုပ်ရှားမှုကာလကိုဖြတ်တန်းခဲ့ကြသူတွေအတွက်မစ္စတာအိုဘားမားသမ္မတဖြစ်လာတဲ့ကိစ္စဟာအထူးပိုပြီးတော့ဝမ်းသာစရာဖြစ်တယ်လို့လည်းသမ္မတဘုရှ်ကပြောခဲ့ပါတယ်။အခုအချိန်ဟာစီးလုံးမှုရှိတဲ့နိုင်ငံတစ်ခုအနေနဲ့ရှေ့တိုးဆောင်ရွက်ဖို့အချိန်ရောက်ပြီလို့လည်းပြောခဲ့ပါတယ်
။ We're embarking on a period of change in Washington. Yet there are some things that will not change. The United States government will stay
American ဆိုရပြောင်းလဲဖြစ်မဲ့ကာလစပြီးဖြစ်ပေမဲ့မပြောင်းလဲတဲ့အရာကတော့ American ပြည်သူတွေကိုကာကွယ်ရမယ့်အရေးအကြီးဆုံးတာဝန်တွေကိုခြေပွန်အောင်အစိုးရကစွန့်စွန့်တမန်ဆက်ပြီးထမ်းဆောင်သွားမယ်ဆိုတာပါဒီတာဝန်ကိုအသစ်ဖြစ်လာမယ့်နိုင်ငံရဲ့စစ်သေးနာပတိချုပ်သမရတကလည်းဆက်ပြီးခြေပွန်အောင်ထမ်းဆောင်သွားမှာပဲဆိုတာကဘာကတေးတေးချာချာတိမှတ်ထားနိုင်ပါတယ်
သမ္မတဘုရှ်ကသူ့ရဲ့သမ္မတတက်တန်းမကုံဆုံးခင်ကြံနေတဲ့ကာလတွေမှာအရေးကြီးတဲ့ဆုံးဖြတ်ချက်တွေချရမယ်ဆိုရင်မစ္စတာအိုဘားမားကိုအသိပေးမှဖြစ်တယ်လို့ပြောပါတယ်။နောက်ပြီးတော့မစ္စတာအိုဘားမားနဲ့မစ်ရှယ်အိုဘားမားတို့အဆင်ပြေတဲ့အချိန်မှာအင်ဘူရောကိုဖိတ်ခေါ်မယ်လို့ပြောပါတယ်။မစ္စတာအိုဘားမားရွေးကောက်ပွဲအတွက်စည်းရုံးမဲဆွယ်ခဲ့စဉ်ကလက်ရှိသမ္မတဘုရှ်ရဲ့မူဝါဒတွေအပေါ်ဝေဖန်ခဲ့ပြီးတော့သူ့ရဲ့ပြိုင်ဘက် Republican လွှတ်တော်အမတ် John McCain ဟာလည်းဒီမူဝါဒမျိုးတွေရှိသူလို့ဆက်နွယ်ပြောဆိုခဲ့တာပါသမ္မတဘုရှ်ရဲ့မိန့်ခွန်းထဲမှာမစ္စတာမက်ကင်းရဲ့တိုင်းပြည်ကိုချစ်စိတ်နဲ့တိုင်းပြည်အတွက်ဆောင်ရွက်မှုတွေကိုအမေရိကန်ပြည်သူတွေကဂုဏ်ယူနေကြမှာပါလို့ချီးကျူးပြောဆိုသွားခဲ့ပါတယ်ရှင်